တနင်္လာနေ့တွင်မှာတော့ကြက်တွေအစုလိုက်ပြုံးလိုက်သေဆုံးခဲ့တာကြောင့်တခွဲစမ်းသက်ခဲ့တာမှာကြက်ချန်တစ်ခုမှာH5N1ကြက်တုတ်ကိုရွာကဖြစ်နေတာကိုအတည်ပြုခဲ့ပါတယ်။အဲဒီနောက်ဒဝဲမျိုးကဖြားနာနေတဲ့ကလေးတစ်ဦးကိုဆေးရုံတင်ထားပြီးစောင့်ကြည့်ကုသခဲ့တာမှာတော့ကနဦးစမ်းသက်ချက်အရH5N1ဗိုင်းရပ်ပိုးကိုမတွေ့ရတဲ့အကြောင်းတိုင်းကျန်းမာရေးဦးစီးဌာနကပြောပါတယ်။အပြည့်စုံကိုဆ
ာတော့ဓာတ်ခွဲစမ်းသပ်မှုရလက်အရ H5N1 ကြက်ကက်တကွေးဖြစ်တယ်ဆိုတာကိုအတည်ပြုခဲ့ပါတယ်။ကြက်ချံဤတဝိုက်နေထိုင်နေတဲ့ပြည်သူများတဲ့ကကလေးငယ်တူစောင့်ကြည့်ကုသအဆင့်နဲ့ဆေးရုံပိုကုသမှုလုပ်ခဲ့ရမှာကနဦးစမ်းသပ်စစ်ဆေးခြင်းအရယောဂပိုတွေ့ရှိခြင်းမရှိဘူးဆိုပြီးတိုင်းကျမ်းမာရေးဦးစီးဌာနကတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာကျော်စီရကပြောပါတယ်
။ဖြစ်သွားတဲ့နေမီသဝင်းကျင်ရက်ွက်အတွင်းမှာကြီးတဲ့ခြားတဲ့ကလေးတွေတော့ကလေးတယောက်တော့ကျွန်တော်တို့ကပြင်ပါလေ။စောင့်ကြည့်ကုသပါ
။ဒ
ါပြင်ပါလေ။ဘာလို့တော့ကလေးကအပြားကျတာလဲ။ကျွန်တော်တို့စမ်းသက်ပနာမစမ်းသက်စစ်ဆေးချက်ရတော့ပိုးတွေ့ရှိခြင်းမရှိပါဘူး
။တခွဲစမ်းသက်ချက်အရ H5N1 ကြက်ငှက်တုပ်ကွေးဖြစ်တယ်ဆိုတာကိုအတည်ပြုချက်ထုတ်ပြီးတဲ့နောက်မှာတော့မွေးမြူရေးနဲ့ကုသရေးဦးစီးဌာနကနေဦးစီးပြီးကြက်ငှက်တုပ်ကွေးစတင်ဖြစ်ပွားခဲ့တဲ့တက်ချံတစ်ခုကကြက်တွေကိုရေမြုပ်တာတွေကိုလည်းလုပ်ခဲ့တယ်ဆိုပြီးဒဝဲမြို့ကတူကပြောပြပါတယ်
။ဒီမှာကြက်ဒဝဲမှာများစိုးလုံးနေတဲ့ကျဲစိုးကိုဒေါက်တာဦးမုံမီပေါ့နော်သူကြက်ချာအများဆုံးကြက်တွေအများကြီးပဲချင်းသူကြက်ချာနဲ့စတင်တယ်လို့ပြောနေချင်းသူကဒဝဲမြို့ကမှအကြီးဆုံးမွေးမြူရေးလုပ်ငန်းလေး။ဟုတ်ကဲ့ဒီမွေးမြူဆရာမောင်သူကဦးမုံမီပေါ့နော်အခုသူကြက်ချာမှာဆိုကြက်ရှိခံကိုအဲ့ဒါထည့်ပြီးတော့ဆလာအဲ့ဒါထည့်ပြီးတော့မြေပြုတ်ပြီးတော့အဲ့လိုမျိုးလေးလို့ကြအခုနေနေတော့ဆာလို့ကြတယ်နေနေစက်တင်နိုင်မှာကဲချမ်းနေတဲ့နေတဲ့သူတွေနေမကောင်းဖြစ်တာတော်တော်များများရှိသေးချင်းသူတို့ကစိတ်ခမ်းနေပဲပြန်နေကြတယ်ချင်းစိတ်ခမ်းနေပဲပြန်လဲကျမတို့အိမ်မှာကျမတူလေးလည်းပဲကလေးကနေမကောင်းစားဖြစ်တော့စိတ်ပူပြီးတော့စိတ်ခမ်းသွားတယ်ချင်
းလူအများဖြားနာမှုတွေဖြစ်တာတွေတော့ရှိတဲ့အကြောင်းနဲ့စိတ်ခမ်းတွေကိုလာရောက်ကြတာရှိတယ်ဆိုတဲ့အကြောင်းကိုလည်းဒေါက်တာကျော်စီရကတော့ပြောပါတယ်
ရောက်ပါတယ်ခင်ဗျာကျွန်တော်တို့ကပုံမှန်အားဖြင့်တော့ဒီချက်ချံရဲ့ဘေးသဝင်းကြီးအစုဧရိယာသတ်မှတ်ထားတာဒါအစုဧရိယာ၃ဆင့်သတ်မှတ်ထားပါဒါဒီဆုံးဧရိယာတွေကတော့ကျွန်တော်ကနေ့စဉ်မနေ့ညအကုန်လုံးနဲ့လေးတော့ဖောင်ချက်ကြည့်ရှုပါလို့ထားတယ်ဒါကတော့အင်းနိုင်ငံတော့အလုံးဧရိယာအလုံးကိုကျွန်တော်ကစေကမ်းနဲ့ဖောင်ချီပါတယ်အလုံးစေကမ်းလည်းဖွင့်လိုက်ပါတယ်ပုံမှန်အားဖြင့်ကြီးကြတဲ့ဌာနမျိုးဒီတစ်ဒီမတွေ့ရသေးပါဘူးဒါကဌာနနိုင်တဲ့ချက်ချင်းအဲဒီလိုတင်နိုင်မှုဆိုရင်ကျွန်တော်ကအားလုံးအပင်လေးပြင်ဆင်ထားပါတယ
်ဒီအတွက်ဒဝဲမြို့မှာစာတင်ကျောင်းအားလုံးပိတ်ထားရတယ်လို့လည်းဒဝဲမြို့ကတူကပြောပါတယ
်အတက6ကျော်ကတော့ပိတ်ထားတယ်ငားရဲချင်းငားရဲဘော်ဒါတွေပါအားလုံးကလေးတွေရွာပြန်ကုန်ပြီရှင်ဟုတ်ကဲ့ဘော်ဒါဆောင်နေပါလေအစိုးရလည်းအားနေပါတယ်ဒီလိုမျိုးတင်ပြတဲ့တွေ့တာတောင်ကျွန်တော်တို့အားအော်ခင်းနေသေးတယ်ဒါကလေးတွေကျောင်းပိတ်တယ်ဆိုတာကလေးတွေကနေဒီပဲစပြန့်ပေါ်လာအောင်ကျောင်းတွေရပဲပို့ပြီးတော့ကျိုးစရာကောင်းနေလေအဲဆိုဒီကျောင်းရုပ်အဲ့လိုမျိုးစိုးစိုးစီးစီးကနေပြီးတော့ကျောင်းချက်တဲ့ရောက်တာနောက်ကျတော့ဒီပုံမှန်လေးကျွန်တော်တို့စိတ်မကောင်းဖြစ်ရတာပေါ့နော
်ဒဝဲမြို့ကချက်ချက်တချို့မှာအခုလိုမျိုးချက်တွေအစုလိုက်ပြုံလိုက်သိဆုံးမှုကြောင့်အနည်းနာဒေတာနဲ့မြေမျိုးတွေပါပါကျက်မွေးမြူရေးခြံတွေကိုတိုင်းကျမ်းမာရေးဌာနကစစ်ဆေးမှုတွေလုပ်နေပါတယ်ဒဝဲချက်ချံကချက်ရောဂါပိုးတွေကိုဓာတ်ခွဲစမ်းသပ်မှုရလတ်မှာတော့ H5N1 ချက်ငှက်တုပ်ကွေးဖြစ်တယ်ဆိုတာကိုအတည်ပြုချက်ရပြီဆိုပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒေါက်တာထွန်းလွင်က VOA ကိုအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်ရှင်